ကျောက်ဖြူထူးစီးပွားရေးစုံစီမံကိန်းကို2016ခုနှစ်ဖေဖော်ဝါရီလထဲမှာစတင်လှုပ်ဆောင်ဖို့စီစဉ်ထားတယ်လို့ကျောက်ဖြူထူးစီးပွားရေးစုံစီမံခန့်ခွဲရေးစကော်မတီကဒီကနေ့ပြောဆိုထုတ်ပြန်လိုက်ပါတယ်။ဒီစီမံကိန်းကိုမြေဧက4000ကျော်မှာတည်ဆောက်သွားမှာပါ။ဒီထဲမှာရေနဲ့စီမံကိန်းဆက်မှုစုံနဲ့အစ်မြင့်အင်ယာစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းကမေခကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့ပြည်အောင်စုလွတ်တော်မှာကြောက်ဖြူထူးစီးပွားရေးဆောင်အဖြစ်သတ်မှတ်ကြေညာနိုင်မှုအမိန့်ကြော်ညာစာထုတ်ပြန်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရဘက်ကတင်ပြဆွေးနွေးတာမှာအခုလိုထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်ဒီစီမံကိန်းကိုမြေက4000ကျော်မှတည်ဆောက်သွားမှာပါဒီထဲမှာရေနဲ့စီမံကိန်းသမှုဆောင်နဲ့အစင်းမြင့်အင်ယာစီမံကိန်းတွေပါဝင်မယ်လို့ပြောပါတယ်။ရေနဲ့စီမံကိန်းကိုအပိုင်းနှစ်ပိုင်းခွဲလှုပ်ဆောင်သွားမှာဖြစ်ပြီးရေနဲ့စီမံကိန်းတစ်ကိုတော့မတဲကျွန်းမြောက်ဖက်မှာလှုပ်ဆောင်မှာဖြစ်ပြီးရေနဲ့စီမံကိန်းနှစ်ကိုတော့ရံပြဲကျွန်းမြောက်ဖက်တစ်ပုတ်ကျွန်းဘက်မှာလှုပ်ဆောင်သွားမယ်လို့ကြောက်ဖြူအထူးစီဝါရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီဥက္ကဋ္ဌယထာပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကပြောပါတယ်
။ကာကြီးသမှုဆောင်စီမံကိန်းနဲ့နမိတ်ပေါင်းရမယ့်ဧရိယာမှာကျောက်ရွံ့မျိုးဤတောင်ဘက်7.5ကီလိုမီတာခန့်အကောင်ကွာဝေးမှာဖြစ်ပြီးကန်ဒီကျေးရွာအုပ်စုတန်းကျောင်းအေးကျေးရွာအုပ်စုချက်တိန်ကျေးရွာအုပ်စုကတ်ဗီကျေးရွာအုပ်စုနဲ့ချောင်းဝကျေးရွာအုပ်စုတို့အတွဲမှာဖြစ်ပါတယ်။ခါခွေအစင်းမြင့်အင်အားစီမံကိန်းနဲ့နမိတ်ဆောင်ရွက်မဲ့ဧရိယာမှာကျောက်ရွံ့မျိုးဤတောင်ဘက်ရွံ့မျိုး7ကီလိုမီတာခန့်အကွာဝေးမှာရှိပြီးချောင်းဝကျေးရွာအုပ်စုမင်းမြင့်ကျေးရွာအုပ်စုတို့နဲ့နမိတ်တွေထဲမှာပါဝင်ပါတယ်။
ရထားပို့ဆောင်ရေးဒုဝန်ကြီးဦးမြင့်သိန်းကကြံတီဆောင်ရေးအပိုင်းမြေနေရာတွေနဲ့ပတ်သက်ပြီးလွှတ်တော်မှာခုလိုပြောဆိုခဲ့တာပါ။ကျောက်ဖြူထူးစီးပွားရေးစုံကိုအဆင့်၄စင်းနဲ့အကောင့်ထဲပေါ်တည်ဆောက်ရရှိပြီးစီမံကိန်းဆောင်ရွက်ဖို့အတွက်စင်ကာပူအခြေစိုက် CPG နိုင်ငံတကာအကြံပေးကုမ္ပဏီကိုအမေရိကန်ဒေါ်လာ2သန်းခွဲနဲ့ငှားရမ်းလှုပ်ဆောင်နေကြောင်းဦးမြင့်သိန်းကပြောဆိုထားပါတယ်။ဦးမြင့်သိန်းကကျောက်ဖြူရံပြဲမန်အောင်မှာလှုပ်ဆောင်မဲ့စီမံကိန်းလုပ်ငန်းတွေနဲ့ပတ်သက်ပြီးခုလိုပြောပြပါတယ
်။ကျောက်ဖြူရံပြဲမန်အောင်မြို့နယ်မြောက်ပိုင်းဝင်ပြီးကျောက်ဖြူစက်မှုလုပ်ငန်းများအဓိကထားဆောင်ရွက်မဲ့သူကြီးပါရေးဆုံးရံမြဲကိုစက်ကြွေးလုပ်ငန်းများကိုအခြေပြုဆောင်ရွက်မဲ့ဇုံမန်အောင်ကိုတဘာဝအခြေခံကြီးသွားလုပ်ငန်းများအကောင့်တွေကိုဆောင်ရွက်နိုင်မဲ့ဇုံတွေဖြစ်ထည့်သွင်းရေးဆွဲထားပါတယ်။နေသမိတ်ဖြစ်မိန့်ကြော်ညာစွာထုတ်ပြန်ကြေညာမဲ့ area စုစုပေါင်း 489.32 ဧကထောင်ကရာ 395.83 ဟက်တာမှာနောက်နှစ်2030ကာလများမှာတိုးချက်ဆောင်ရွက်သွားနိုင်မဲ့ area များသာဖြစ်ပါကြောင်းတင်ပြအပ်ပါတယ်။
ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ခုလိုတုံ့သက်ပြောဆိုလိုက်ပါတယ်
။တော့ဦးတည်စင်ဆိုးရတဲ့လက်တာကိုပြန်တုံ့သက်ပြီးမှလာမယ့်အစိုးရမှရေရှည်ပြည်အောင်စုအကျိုးပြင်းနေအကျိုးဘလို့အကျိုးခံစားနိုင်ရယ်ဆိုတာမျိုးကိုစီကျင်တုံ့သက်ပြီးမှပြန်လေတုံ့သက်တဲ့စီမံကိန်းလို့ပဲကျွန်တော်တုံ့သက်ပါတယ်။အဲ့တော့ဒီနေ့ဆိုးရရဲ့လုပ်ပန်းခွင့်ကတော့ဘလောက်ထိရှိတင်တယ်လဲ။ပြည်အောင်စုဆိုးရရဲ့လုပ်ပန်းဘလောက်ထိနောက်ကိုဆုတ်တင်တယ်လဲ။အဲ့ဒီပုံမူတည်ပြီးမှသက်ဆိုင်ရာပြည်နယ်အစိုးရရဲ့လုပ်ငန်းခွင့်မှာတော့ဒီ job creation တွေဖန်တီးပေးရမှာပေါ့။အဲ့တော့ပြည်မနဲ့ပြည်ပကိုစွန့်ခေါ်သွားတဲ့ရခိုင်မျိုးနွယ်စုဝင်ဘလောက်ရှိတယ်လဲ။အဲ့ဒီပုံကိုယ်တွေကိုပြည်ထောင်စုအဖြစ်ကပြည်နယ်တစ်ခုရဲ့သူစီပေါ်ရေးဆုံးမှာလုပ်ငန်းခွင်ဟန်တီးတဲ့အလုပ်ဘယ်လောက်ထိရှိနိုင်တယ်လဲဒါတွေနဲ့ပြန်ဖိတ်ခေါ်ရမယ်အခြေအနေဖြစ်တဲ့အခါမှာလာမယ့်ပြည်ထောင်စုအစိုးရနဲ့ပြည်နယ်အစိုးရရဲ့တာဝန်လုပ်ပန်ခွင့်ကအမတန်အရေးကြီးပါတယ်။အဲ့ဒီပုံမူတည်မှာကျွန်တော်တို့ပြန်ဆွေးနွေးဖို့ရှိနိုင်ပါတယ်။
ကျောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထည့်ဖို့အတွက်ပြီးခဲ့တဲ့ဇူလိုင်လတည်းကအကောင့်ထည့်ဖို့မဲ့တိဆောက်ရေးလုပ်ငန်း၃ခုအတွက်တစ်ခုချင်းစီအလိုက်တင်တာမှတ်ပုံတင်ကြေးအနေနဲ့အမေရိကန်ဒေါ်လာ1000သတ်မှတ်ကအပြည့်ပြည့်ဆိုင်ရာတင်တာတွေကိုခေါ်ယူထားပါတယ်။နိုင်ငံတကာလုပ်ငန်းရှင်များကိုတင်တာခေါ်ယူသောလုပ်ငန်းမှာစိတ်ကန်းတိဆောက်ရေးစက်မှုဆောင်အကောင့်ထဲပေါ်ရေးအခြေခံစောင့်များအကောင့်ထဲပေါ်ရေးစတဲ့လုပ်ငန်းတွေမှာတင်တာခေါ်ယူခဲ့တာဖြစ်ပါတယ်။ကျောက်ဖြူထူးစီးပွားရေးဆောင်ဟာတရုတ်အိန္ဒိယနဲ့အရှေ့တောင်အာရှနိုင်ငံများကိုဆက်သွယ်ပေးမယ့်အချက်အချာကြားတဲ့စီးပွားရေးရံဝန်တစ်ခုဖြစ်လာမယ်လို့ CPG အကြံပေးကုမ္ပဏီကခန့်မှန်းထားပါတယ်။ကျောက်ဖြူထူးစီးပွားရေးဆောင်စီမံကိန်းအကောင့်ထဲပေါ်ပြီးပါကဒေသခံပြည်သူပေါင်း3000ကျော်အလို့အကန့်များရရှိမယ်လို့အစိုးရဘက်ကမျှော်လင့်ထားပါတယ်။လက်ရှိမှာကျောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းနဲ့တွဲဖက်လုပ်ကိုင်မဲ့ကျောက်ဖြူကူမင်းယထာလန်ကျောက်ဖြူကူမင်းကာလန်ကျောက်ဖြူကူမင်းရေနံပိုင်လိုင်းတည်တန်းရေးလုပ်ငန်းစတဲ့လုပ်ငန်းစီမံကိန်း၃ခုချုပ်ဆိုထားတဲ့ MOU ကတော့ပြတ်ပြဲသွားပြီဖြစ်တယ်လို့ကျောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲရေးဆက်ကော်မတီကပြောဆိုထားပါတယ်။2011ခုနှစ် April လကနေစပြီးချုပ်ဆိုထားတဲ့ဒီစီမံကိန်း၃ခုကိုအကောင့်ထည့်ဖော်ဖို့စီမံထားပြီးမြဲဒီစီမံကိန်းအပေါ်တက်ကြွလှုပ်ရှားသူတွေကကန့်ကွက်ခဲ့တာကြောင့်သဘောတူစာချုပ်ချုပ်ပြီးပြီမြဲစီမံကိန်းကိုမလုပ်ဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်လက်ရှိမှာတော့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းသာအကောင့်ထည့်ဖော်သွားမှာဖြစ်ပြီးကြောက်ဖြူကူမင်းယထာလန်ကားလန်နဲ့ရေနံပိုက်လိုင်းတွေတက်တဲ့လုပ်ငန်းစတဲ့3 in 1စီမံကိန်းကတော့လုံးဝရန်နာလိုက်ပြီးဖြစ်ပါရဲ့ရှင်